သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြဩစတြေးလျရဲ့လူဦးရေဟာပုံမိုလှင်မြန်စွာအသက်ကြီးလာနေတယ်လို့ဆိုပါတယ်မျိုးဆက်များအစိုးရခန်းစားသည့်အချမ်းအားဖြင့်၅နှစ်တစ်ချိန်ထုတ်ပြန်ပြီး၎င်းသည်ဆယ်စုနှစ်များစွာအစိုးရအသုံးစရိတ်တွေကိုလမ်းညွှန်ရန်ရည်ရွယ်ထားပါတယ်ဒီအချက်ကအစိုးရကိုလူထုကပုံမိုအားကိုးဖို့လိုတယ်ဆိုတာကိုပြသနေပြီးစီးပွားရေးကိုဆက်လက်ထိန်းထားဖို့လူဦးရေကနည်းငယ်သာရှိတယ်လို့ဆိုပါတယ်
Ladies and gentlemen, today we are releasing the fifth intergenerational report, a document that comes out every 5 years and projects 40 years forward.
အမျိုးသမီးများနဲ့လူကြီးလူကောင်းများခင်ဗျာယနေ့ကျွန်ုပ်တို့သည်၅နှစ်တစ်ကြိမ်ထွက်လာတဲ့အစီရင်ခံစာမှာနှစ်ပေါင်း40ရှေ့ဆက်မဲ့စီမံကိန်း၅ကြိမ်မြောက်မျိုးဆက်ပြန့်ပွားမှုအစီရင်ခံစာကိုထုတ်ပြန်ထားပါတယ်ဒါဟာဘာဖြစ်မယ်ဆိုတာကိုအမခံချက်မဟုတ်ဘဲဖြစ်နိုင်ခြေကိုထိုးထွင်းသိမြင်မှုသာဖြစ်ပါတယ်ဖက်ဒရယ်ဘန်ဒါယီမူဂျော့ချ်ဖရိုင်ဒင်ဘတ်ဂ်သည်2020ခုနှစ်ရဲ့မျိုးဆက်ပြန့်ပွားမှုအစီရင်ခံစာ IGR ကိုပေးပို့ရန်မတတ်နိုင်သောတာဝန်တစ်ခုဖြစ်ခဲ့ရပါတယ်ကတ်ယောဂါကိုကျေးဇူးတင်ရမှာပါအစီရင်ခံစာကဩစတြေးလျရဲ့အဓိကကူးစက်ယောဂါဖြစ်ပွားမှုလွန်ကာလပဲသို့ဦးတည်နေကြောင်းပြသနေပါတယ်ပါဖြစ်လို့လဲဆိုတော့ဩစတြေးလျနိုင်ငံကိုကူးစက်ပြန့်နှံ့နေတဲ့အချိန်မှာ migration ဟာတည်တည်သားသားကြာဆင်းသွားသလိုမွေးဖွားနှုတ်နှေးကွင်းခြင်းကအုံမင်းလာနေသောလူဦးရေကိုမလိုက်မမီနိုင်ဖြစ်နေတယ်လို့ဆိုပါတယ
် The 2015 IGR projected that Australia's population would reach almost 40 million people by 2054-55 This IGRprojects the population will reach
2055ခုနှစ်တွင်ဩစတြေးလျရဲ့လူဦးရေဟာသန်40နီးပါးအထိရောက်ရှိလိမ့်မယ်လို့2015 IGR ကခန့်မှန်းထားပါတယ်2060-61တွင်လူဦးရေ 38.8 သန်းသို့ရောက်ရှိပါလိမ့်မယ်ဤသည်မှာ IGR တွင်လူဦးရေခန့်မှန်းချက်ကိုအစင်းဘက်ကိုပြသနေတာကိုပြန်လည်ပြင်ဆင်ထားခြင်းဖြစ်ပါတယ်ကလေးမွေးဖွားနှုန်းကျဆင်းခြင်းကမိုက်ကမြသည်ဩစတြေးလျတွင်လူဦးရေတိုးပွားမှုအကြီးဆုံးအရေးအမြစ်ဖြစ်လိမ့်မယ်လို့ Treasurer ကပြောဆိုပါတယ်။အဆိုပါသက်ကြီးရွယ်အိုလူဦးရေနှင့်အတူကျန်းမာရေးသက်ကြီးရွယ်အိုစောင့်ရှောက်မှုနှင့် NDIS အတွက်အသုံးစရိတ်သည်သီးသီးသာသာကြီးထွားလာလိမ့်မယ်လို့အစိုးရခန်းစားကအလေးပေးဖော်ပြထားပါတယ်။ဩစတြေးလျသမကကဘာတဝန်းလုံးထိခိုက်နိုင်တဲ့နောက်အကြောင်းရင်းတစ်ခုကရာသီဥတုပြောင်းလဲခြင်းပင်ဖြစ်ပါတယ်။
The changing climate will also affect the economy and the budget. The physical and transitional effects of climate change, the impacts of mitigation efforts, and the
benefits of early action. ရာသီဥတုပြောင်းလဲမှုသည်စီးပွားရေးနှင့်ဘတ်ဂျက်အပေါ်သက်ရောက်မှုရှိပါသည်။ရာသီဥတုပြောင်းလဲခြင်းရဲ့ရုပ်ပိုင်းဆိုင်ရာနှင့်အသွင်ကူးပြောင်းမှုဆိုင်ရာအကျိုးသက်ရောက်မှုများ၊လျော့ပါးစေရေးကျိုးပမ်းမှုများရဲ့အကျိုးသက်ရောက်မှုများနှင့်အစောပိုင်းလေလျောညီထွေဖြစ်အောင်ဆောင်ရွက်ခြင်းရဲ့အကျိုးကျေးဇူးများသည့်အချိန်ကြာလာသည်နှင့်အမျှစီးပွားရေးနှင့်ဘတ်ဂျက်ပေါ်အကျိုးသက်ရောက်ပါလိမ့်မည်။ Gabriel D'Souza သည်ဩစတြေးလျစီးပွားရေးဖွံ့ဖြိုးတိုးတက်မှုကော်မတီမှအကြီးအကဲစီးပွားရေးပညာရှင်ဖြစ်ပါသည်။သူကစီးပွားရေးအလားအလာသည်ကတ်ယောဂါကြောင့်အကြီးအကျယ်ထိခိုက်ခဲ့တယ်လို့ပြောဆိုပါသည်
။ We know that Australia in 2060-2061, 40 years from now, is going to be a smaller place.because and it's going to be less populated it's going to have
ကျွန်တော်တို့သိပါတယ်ဩစတြေးလျဟာ2060ကနေ2060ခုနှစ်အတွင်းယခုအချိန်ကစနောက်နှစ်40မှာသိငယ်တဲ့နေရာဖြစ်သွားပြီးလူဦးရေနည်းပါးလာပါလိမ့်မယ်ဒါကလွန်ခဲ့တဲ့3နှစ်အတွင်း migration နဲ့လာရောက်မှုအားနည်းတာကြောင့်လုံသားအင်အားကြာဆင်းလာခြင်းနဲ့အသက်အရွယ်လိုက်မိခိုမှုအချိုးအစားယိုနေသွားခြင်းတို့ဖြစ်ပါတယ်ယခုသက်ကြီးရွယ်ကိုစောင့်ရှောက်မှုတွင်နေထိုင်သူများသည်ဂုဏ်သိက္ခာရှိသောဘဝကိုပိုင်ဆိုင်လိုကြပြီးအခွန်ပုံမမြင့်မားစွာ ရင်ဆိုင်ရသည့်အပြင်အငိမ့်စားယူခြင်းအတွက်ငွေနေပါသောတခြားသူများအတွက်စိုးရိမ်နေကြပါရဲ့။အဲ့ဒီထဲကဘိုးဘွားရိတ်သားတစ်ခုမှာနေထိုင်သူကမာလီမစ်ချယ်ဖြစ်ပါရဲ
့။ I worry if it's going to go if it's going to ask for low income people to pay but we don't have to go down that track. We've got tax cuts planned for high income earners.
ဝင်ငွေနေပါတဲ့လူတွေကိုပေးဖို့ငွေပို့တောင်းမယ်ဆိုရင်စိုးရိမ်မိပါတယ်။ဝင်ငွေမြင့်မားတဲ့ဝင်ငွေရရှိရန်အတွက်ကျွန်ုပ်တို့အခွန်လျှော့ချရန်စီစဉ်ထားပါတယ်။ကျွန်ုပ်တို့လမ်းကြောင်းမှန်ပေါ်ကဆင်းသွားစရာမလိုပါဘူး။လူတွေကိုသူတို့လိုအပ်တဲ့ဝန်ဆောင်မှုမျိုးကိုပေးဖို့ဘတ်ဂျက်မှာငွေအမြောက်များရှိနိုင်တယ်ဆိုတာကိုသေချာအောင်လုပ်နိုင်ပါတယ်။ကွန်ထိုးမြင့်ချင်းသည်အလုံမလုံနိုင်ကြောင်းနဲ့ကွန်ထုတ်ဆွမ်းအားရဲ့ net ဆိုင်စွာအမြင့်တွေနေတဲ့ပြဿနာကိုတခြားအစီအမံများနဲ့ဖြေရှင်းရလိုအပ်တယ်လို့ဘန်ဒါယေးဝန်ကြီးကပြောကြားပါတယ်။တိုက်ခန်းကောင်းဆောင်အန်သိုနီအယ်ဘနီစီကအစိုးရသည်ကူးစက်ရောဂါမတိုင်မီစီးပွားရေးကိုလှုပ်ဆော်ရန်အနည်းငယ်သာလှုံ့ဆော်ခဲ့တယ်လို့ပြောကြားပါတယ်
။ There's no productivity agenda of course.From this government, productivity was going backwards prior to the pandemic, and this report just highlights a very negative.
ဒီဆိုအနေဖြင့်ကွန်ထုတ်ဆွမ်းအားအတွက်အစီအစဉ်မရှိပါဘူး။ကာယောဂါမတိုင်မီကကွန်ထုတ်ဆွမ်းအားနောက်ပြန်သွားခဲ့ပါတယ်။ဒီစီရင်ခံစားသည့်ဤကာယောဂါမတိုင်မီကအဆိုအနေဖြင့်နှုတ်လက္ခဏာပြနေတဲ့အနေအထားကိုတာဝန်ယူသည့်အတွက်အလွန်ဆုံးဝါနေတဲ့အနေအထားကိုသာမိမောင်းထိုးပြနေပါတယ်။ကုဆက်ယောဂါသည်ယခင်ကရှိခဲ့တဲ့စီးပွားရေး၌အားနည်းချက်တချို့ကိုပေါ်လွင်စေခဲ့ပါတယ်။ဒီ intergenerational အစီအခံစားကမျှော်လင့်ချက်ထားနေတဲ့ဩစတြေးလျတွေရဲ့အစီအစဉ်တွေကပြောင်းလဲနေတယ်လို့အရေးအမွတ်ဖော်ပြထားပါတယ်။ SBS သတင်းဌာနက Anna Henderson နဲ့ထိုင်းအိုကူဇီရိုရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ